မြောက်ကိုရီးယားမြန်မာဆက်ဆံရေးဟာတန်တမန်ဆက်ဆံရေးစစ်လက်နဲ့ရောင်းဝယ်ရေးတွေအပြင်တခြားကဏ္ဍတွေမှာလည်းနှစ်နိုင်ငံတူညီရည်အများကြီးရှိပါတယ်လို့မစ္စတာလက်နာပြောပါတယ
်။ So it is not strange that Burma and North Korea are becoming close partners in a number of fields. I mean, both countries are under attack from the international community. They've been condemned as
မြောက်ကိုရီးယားနဲ့မြန်မာကြားကဏ္ဍတူကများများမှာမိတ်ဖက်နိုင်ငံတွေဖြစ်လာတာဟာတိတ်တော့မဆန်းပါဘူး။ဘာလို့လဲဆိုတော့နှစ်နိုင်ငံစလုံးဟာနိုင်ငံတကာအတိုင်းအဝိုင်းနဲ့အရင်အမေရိကန်အစိုးရလက်ထက်ကရက်ဆက်ကြမ်းကြုတ်တဲ့ထိပ်တန်းနိုင်ငံတွေဆင်းရဲနဲ့မကောင်းဆိုးဝါးဝင်ရိုးတန်းနိုင်ငံများဆင်းနေမှာအတူပါခဲ့တဲ့နိုင်ငံတွေဖြစ်ပါတယ်။ဒါကြောင့်ဒီကနေ့ကြလာနိုင်တယ်လို့ယူဆထားတဲ့ပြပဘုံရံကနေအတူပူးပေါင်းယက်တည်ကြတဲ့သဘောလဲပါဝင်ပါတယ
်။ And more importantly perhaps is that both countries are short of foreign exchange and North Korea possibly even more than Burma and so both
ဒီနေရာမှာပိုအရေးကြီးပြီးဖြစ်နိုင်တဲ့အချက်ကနိုင်ငံစလုံးဟာနိုင်ငံသားငွေနှဲပါတဲ့နိုင်ငံတွေဖြစ်နေပါတယ်။မြောက်ကိုရီးယားကမြန်မာတဲ့နိုင်ငံသားငွေပိုးလိုနိုင်ပါတယ်။ဒီချက်ကကုန်ပစ္စည်းဖလှယ်တဲ့စနစ်နဲ့နိုင်ငံပိုးနှီးစေနိုင်ပါတယ်။ဒီလိုဘာတာစနစ်ကိုဥပမာအားဖြင့်တရုတ်ဖြစ်ဖြစ်ရုရှားဖြစ်ဖြစ်လက်ခံမှာမဟုတ်ပါဘူး။မြောက်ကိုရီးယားကနှီးပညာတချို့ကိုမြန်မာဆင်ဆိုးအောင်ပေးမယ်။မြန်မာဘက်ကမြောက်ကိုရီးယားကလိုအပ်နေတဲ့ဓာတ်တုတွန်းထွက်ပဲဖြစ်ဖြစ်စားနပ်ရိက္ခာပဲဖြစ်ဖြစ်ပြန်ပေးတယ်ဆိုတာမျိုးဖြစ်နိုင်ပါတယ်။
So that kind of barter arrangement is very practical for both North Korea and Burma, and it is, as I said, not easy to make that kind of deals with other countries.
ဒီလိုကုန်ဖလှယ်တဲ့စနစ်မျိုးကတခြားနိုင်ငံတွေနဲ့လုပ်ဖို့မလွယ်ပဲမြောက်ကိုရီးယားနဲ့မြန်မာကြားမှာလုပ်ရနိုင်တဲ့အခြေအနေမျိုးပါလို့ Mr. Lindner ကပြောတော်တာဖြစ်ပါတယ်။ Mr. Lindner ဟာမြန်မာနဲ့အရှေ့တောင်အာရှနိုင်ငံတွေအရေးနှစ်ပေါင်းများစွာရေးသားနေတဲ့ဝါရင်သတင်းတော်တူဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံဟာ1983ခုနှစ်အာဇာနည်ကုန်းဘုံခွဲမှုကလေးကမြန်မာစစ်တပ်ကရန်သူဖြစ်တတ်မှတ်ခဲ့တဲ့နိုင်ငံဖြစ်ပါတယ်။နှီးပညာလက်နဲ့ဆရာတွေရဖို့ပိုရင်းနှီးတဲ့နိုင်ငံကမှာတိတ်ခါလဲရှိတဲ့တရုတ်လိုရုရှားလိုနိုင်ငံမျိုးတွေကိုမချင့်ကပ်ပဲဘာဖြစ်လို့မြန်မာစစ်စိုးရကမြောက်ကိုရီးယားကိုချင့်ကပ်တယ်လို့သုံးသပ်မိပါလဲခင်ဗျာ
။ Well, out of necessity I would say because North Korea would be willing to supply Burma with goods that not even the Russians or Chinese would. And one of them would be
လိုအပ်ချက်လိုပဲပြောနိုင်ပါတယ်။ဘာလို့လဲဆိုတော့မြောက်ကိုရီးယားကတရုတ်ရုရှားပေးနိုင်တာတက်ကိုပိုးပြီးပေးနိုင်ကူညီတဲ့သဘောမှာရှိပါတယ်။ဒီထဲမှာနှီးပညာကျွမ်းကျင်မှုတို့နျူကလ িয়ার နှီးပညာတို့ပါနိုင်ပါတယ
်။ And the fact that North Korea and Burma were enemies in the past, I don't think it's a major stumbling block. I mean look at Burma's relationship with China. I mean for
မြောက်ကိုရီးယားနဲ့မြန်မာရန်သူနိုင်ငံတွေချစ်ခဲ့မှုတွေဆိုတဲ့အချက်ကအဓိကအသားစီတော့မဖြစ်နိုင်ပါဘူး။တရုတ်နိုင်ငံကိုပဲကြည့်ပါ။တရုတ်ဟာမြန်မာပြည်ကကွန်မြူနတီပါတီကိုစစ်လက်နက်ပစ္စည်းနဲ့ရိတ်ခါတွေနှစ်ပေါင်းများစွာအကြီးအကျယ်ထောက်ပံ့ခဲ့တဲ့နိုင်ငံဖြစ်ပါတယ်။ဒါတော့အခုဆိုတရုတ်ဟာမြန်မာရဲ့အဓိကမဟာမိတ်နိုင်ငံဖြစ်လာသေးတာပဲ။မြန်မာနဲ့မြောက်ကိုရီးယားဟာတနိုင်ငံနဲ့တနိုင်ငံ90ပြည့်နှစ်တည်း90ပြည့်နှစ်အစောပိုင်းတွေကလေးကထိုင်းနိုင်ငံဘန်ကောက်မြို့မှာညှို့ဝှက်ဆွေးနွေးပွဲတွေလုပ်ခဲ့ကြပါတယ်။အဲဒီတုန်းကမြောက်ကိုရီးယားသမ္မတကြီးရီဒိုဆော့နဲ့မြန်မာသမ္မတကြီးတို့ဟာကြိတ်ပြီးတော့ဆွေးနွေးတာတွေရှိပါတယ်။မြောက်ကိုရီးယားနိုင်ငံကရန်ကုန်ဘုံးခွဲမှုမှာနောက်ဆုံးကျန်နေတဲ့မြောက်ကိုရီးယားတချို့တူဖြစ်တဲ့ဘုံမှုခိုင်မင်ချောင်းကိုပြန်လွှဲပြောင်းပြီးပေါ်အသက်တန်လူချင်းနေခဲ့ပါတယ
် But while these talks were going on I think the North Koreans and the Burmese really realized that they had a lot in common for instance the way they look at the outside world
အဲ့ဒီဆွေးနွေးတာကနေမြောက်ကိုရီးယားနဲ့မြန်မာအစိုးရဟာဘလင်းတူဘူးဆိုဆိုသလိုနေရာတော်များများမှာတူနေတာကိုတွေ့လာကြပုံရပါတယ်ပြည်ပနိုင်ငံတွေကိုသူတို့မြင်တဲ့အမြင်သူတို့ပေါ်ကြနေတယ်လို့ထင်ထားတဲ့ပြည်ပရန်ကနေခုခံမှုကိစ္စတွေမှာတူနေကြပါတယ်နိုင်ငံရေးစီးပွားရေးအခြေအနေလည်းတွေ့ပါတယ်ဒီကနေ့ဆက်ဆံရေးတိုးတက်လာပြီး90ခုနှစ်နောက်ပိုင်းတွေမှာမြောက်ကိုရီးယားကပထမဆုံးလက်နက်ပစ္စည်းသင်္ဘောမြန်မာနိုင်ငံကိုရောက်လာတဲ့အထိဖြစ်လာပြီးဆက်ဆံရေးကောင်းမွန်လာခဲ့ပါတယ်။ဒါပေမဲ့မြောက်ကိုရီးယားတချို့ပြန်အရေးကိစ္စဟာအခုတော့တာမန်ကိစ္စတည်းဖြစ်သွားပါတယ်။ဗိုလ်မှူးခိုင်မင်ချောဟာရန်ကုန်အင်းစိန်ထောင်ထဲမှာတည်တဲ့အိမ်မှာအကျဉ်းသားအဖြစ်ရှိနေပါတယ်။ဆိုလိုတာကမြောက်ကိုရီးယားမြန်မာဆက်ဆံရေးဘယ်လိုစခဲ့တာဆိုတာကိုပြောတာဖြစ်ပါတယ
်။ It's important this whole tunneling issue the North Korea sort of thing. It has to be kept on a sensible level not to you know get out of it, the whole thing.
ဒီလိုတဲ့ချက်ကမြောက်ကိုရီးယားတွေဟာညီအောင်လှိုင်နေတူးပြီးတယ်ဆိုတဲ့နေရာမှာကောက်ချက်အကြီးအကျယ်ဆွဲဖို့တဲ့ရထာဘူရကြကြတုံးသက်နိုင်မှုပါ။မြောက်ကိုရီးယားကမြန်မာကိုနျူကလ িয়ার လက်နက်နည်းပညာပေးသလားဆိုတဲ့နေရာမှာလည်းထင်စရာကောက်ချက်ဆွဲစရာတွေအများကြီးရှိနေပါတယ်။ဒါပေမဲ့ဘယ်သူမှအတိအကျမသိနိုင်ပါဘူး။တကယ်ဖြစ်နေတာဟုတ်မဟုတ်ကတော့ကျွန်တော်တို့စောင့်ကြည့်ရမှာဖြစ်ပါတယ်။အဲဒါတွေကတော့မြောက်ကိုရီးယားမြန်မာလျှို့ဝှက်ဆက်ဆံရေးနဲ့ပတ်သက်ပြီးမြန်မာအရေးလေးလာသူထိုင်းနိုင်ငံအခြေစိုက်သတင်းစာဆရာမစ္စတာဘတ်လစ်နာကိုအာရဗီယာဆက်သွယ်မေးမြန်းတင်ပြလိုက်တာဖြစ်ပါတယ်ခင်ဗျာ။